American ပြည်ထောင်စုမှာ coronavirus ကရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်ပံ့ပေးဖို့နဲ့အစိုးရအသုံးစိတ်ပါဝင်စုစုပေါင်းဒေါ်လာ 1.3 ထရီလီယံချထားပေးဖို့အတွက်သမ္မတ Donald Trump ကလက်မှတ်ရေးထိုးခဲ့တဲ့နောက်မှာ American နိုင်ငံသားတွေအတွက်ထောက်ပံ့ငွေပို့ပြီးပေးရတဲ့ပတ်သက်ပြီးအောက်လွှတ်တော်က Democrat အမတ်တွေကတနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့စီစဉ်နေကြပါတယ်။ COVID-19 ခံစားရတဲ့ American နိုင်ငံသားတွေအတွက်ဒေါ်လာ600စီပေးဖို့ပါဝင်တဲ့ထောက်ပံ့မှုအစီအစဉ်ပါမူချမ်းဟာရှက်စရာကောင်းတယ်လို့ပြောပြီးလက်မှတ်မထိုးဘဲထားရကနေတနင်္လာနေ့ကသမ္မတ Trump ကလက်မှတ်ရေးထိုးပေးခဲ့တာပါ။ဒါပေမဲ့အသုံးစိတ်ထဲမှာနိုင်ငံရဲ့ခြားအတွက်အကူအညီတွေနဲ့သိပ္ပံသုတေသနဆိုင်ရာလိုအစိုးရအစီအစဉ်တွေအတွက်ထောက်ပံ့ငွေသုံးတာကိုဝေဖန်တာနဲ့တစ်ချိန်တည်းမှာပဲအမေရိကန်တွေအတွက်ထောက်ပံ့ငွေကိုဒေါ်လာ 2,000 စီပေးဖို့လဲသမ္မတကတောင်းဆိုနေတာပါ။အမေရိကန်ပြည်သူတွေအတွက်ထောက်ပံ့ငွေတိုးပေးတဲ့လို့အောက်လွှတ်တော်ဒီမိုကရက်တွေကသဘောတူကြသလိုဒေါ်လာ 2,000 စီထုတ်ပေးတယ်မပေးတဲ့တနင်္လာနေ့မှာမဲခွဲဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကို Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကပယ်ချနိုင်ခြင်းရှိပါတယ်။တခုချင်းစီအတွက်ထောက်ပံ့ငွေပို့ပေးရေးသမ္မတတောင်းဆိုချက်ကိုသူ့ရဲ့ Republican အမတ်တွေကလက်မခံကြသလိုဒီလိုပေးဖို့ Democrat တွေရဲ့ညှိနှိုင်းမှုတွေကိုပါကန့်ကွက်နေကြတာပါ။သမ္မတအတီးပြုတ်လိုက်တာမို့အသုံးစိတ်ပြတ်ပြီးအစိုးရလုပ်ငန်းတွေလဲပတ်မှုအင်္ဂါနေ့ကစယာယီရဆိုင်ရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။အခုသမ္မတ Trump လက်မှတ်ရေးထိုးခဲ့တဲ့ဥပဒေမူကြမ်းထဲမှာ coronavirus ကရောဂါဒဏ်ခံရသူတွေကိုထောက်ပံ့ပေးဖို့အတွက်ဒေါ်လာဘီလီယံ900နဲ့လာမယ့် September အထိအစိုးရလုပ်ငန်းတွေလဲပတ်နိုင်ဖို့အတွက်အသုံးစိတ်ဒေါ်လာ 1.4 ထရီလီယံလဲပါဝင်ပါတယ်။